တောင်အာဖရိကသမ္မတဂျက်ကော့ဇူမာကိုယာရုကဖေရှားဖို့ဆုံးဖြတ်ကြောင်းအာဏာရပါတီကပြောဆိုလိုက်ပါတယ်။သမ္မတဇူမာဘက်ကတော့ဆုံးဖြတ်ချက်ကိုလိုက်နာဖို့အရေးလက္ခဏာမတွေ့ရသေးပါဘူး။ ENC ပါတီခေါင်းဆောင်တွေကသမ္မတဇူမာနဲ့တွေ့ဆုံပြီးဆုံးဖြတ်ချက်ကိုအတိပေးပြောဆိုပြီးတဲ့အကြောင်းလဲပါတီရဲ့အတွင်းရေးမှူးကဒီကနေ့အင်ကာနစ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ ENC ပါတီရဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တစ်ခုကိုအခြေခံပြီးဆုံးဖြတ်ခဲ့တာလို့လည်းသူကပြောပါတယ်။သမ္မတဇူမာဘက်ကတုံ့ပြန်ကြေညာချက်မရှိသေးသလိုပြန်ကြားရမယ်နောက်ဆုံးအချိန်သတ်မှတ်ချက်ကိုလည်းပေးမထားဘူးလို့ပါတီအတွင်းရေးမှူးကပြောပါရတယ်။ပါတီရဲ့သဘောထားစန္ဒကိုသဘောတူဖို့အတွက်တော့သမ္မတဇူမာအနေနဲ့အခြေခံဥပဒေအရလိုက်နာစရာတော့မလိုအပ်ပါဘူး။ဒါပေမဲ့လို့လည်းသမ္မတဇူမာအနေနဲ့ယာရုကဆင်းပေးဖို့ညှင်းမယ်ဆိုရင်တော့ဒီကိစ္စကလွတ်တော်ကိုရောက်မှာဖြစ်ပြီးအယုံအချီမရှိမဲခွဲမှုနဲ့ဖယ်ရှားခံရနိုင်တာဖြစ်ပါတယ်။ဒီလိုဖြစ်လာရင်တော့အနာရANC ပါတီရဲ့အခြေအကဲကတောင်အာဖရိကသမ္မတဖြစ်လာနိုင်ပါတယ်။အနာယ ANP ရဲ့ခေါင်းဆောင်နေမြို့တော်ပရီတိုရီယာမှာ73နိုင်ကြအစည်းအဝေးထိုင်နေကြချိန်မှာပဲပါတီအခြေအကဲနဲ့အတွင်းရေးမှူးတို့ကဒီကနေ့မနေ့ပိုင်းမှာပဲသမ္မတနဲ့တွေ့ဆုံဆွေးနွေးတယ်လို့လည်းသတင်းဌာနတွေကဖော်ပြနေကြပါတယ်။သမ္မတယာရုကိုလှအနှဲငယ်ဆက်လက်ရယူဖို့သမ္မတဇူမာရဲ့ပန်ကြားချက်ကိုပါတီခေါင်းဆောင်နဲ့အတွင်းရေးမှူးတို့ကလက်မခံပဲနှုတ်ထွက်စာတင်ဖို့48နာရီအချိန်ပေးခဲ့တယ်လို့လည်းသတင်းရှင်းမြစ်တွေကပြောဆိုကြပါတယ်ရှင်။